မြန်မာနိုင်ငံမှာအာဏာသိမ်းမှုကိုဆန့်ကျင်သူတွေကိုနှိမ်နင်းတပ်ဖြတ်တာတွေကြောင့်သေဆုံးသူစုစုပေါင်း900တဦးရှိသွားပြီလို့နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်း AAPP ကပြောပါတယ်။ဧပြီလ10ရက်နေ့တရက်ထဲမှာတဲ့စကိုင်းတိုင်းတမူးမြို့မှာတဦးနဲ့ပဲခူးမြို့မှာ82ဦးစုစုပေါင်း83ဦးသေဆုံးခဲ့ရတာပါ။ဒါဟာ AAPP ကရရှိစစ်ဆေးအတည်ပြုထားတဲ့အရေးအတွက်ဖြစ်ပြီးအမှန်တကယ်သေဆုံးသူစီးရင်ကဒီထက်မကများနိုင်တယ်လို့လည်း AAPP ကပြောပါတယ်။ဧပြီလ10ရက်နေ့အထိနိုင်ငံတော်သမ္မတဦးဝင်းမြင့်ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးနဲ့လူမှုရေးနယ်ပယ်ကခေါင်းဆောင်တွေအပါအဝင်လူပေါင်း3000ကျော်လောလောဆယ်ဖမ်းဆီးခံထားရပြီးအဲ့ဒီထဲက63ယောက်ကိုပြည်တံချမှတ်ထားပါတယ်။656ယောက်ကိုတော့ဖမ်းဝရန်ထုတ်ထားပါတယ်။18ယောက်ကိုတည်တံချမှတ်ထားပါတယ်။ပြန်လွတ်လာသူတွေစီရင်ကိုတော့ AAPP အသင်းကလောလောဆယ်ဆယ်ပြုစုနေဆဲဖြစ်တယ်လို့ဆိုပါတယ်။ပဲခူးမြို့ကိုရက်ဆက်စွာဖြိုခွင်းတဲ့အတွေ့တဏီထဲမှာလူ82ဦးသေဆုံးရတာဟာလူသားမျိုးနွယ်ကိုဆန့်ကျင်တဲ့ရာဇဝတ်မှုတစ်ခုဖြစ်တယ်လို့ AAPP ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီလိုအကြမ်းဖက်ဖြိုခွဲမှုတွေကြောင့်ကုလသမဂ္ဂလူညွတ်ရေးကောင်စီမှလူသဘောဆွေးနွေးပွဲကျင်းပပြီးတော့မြန်မာအရေးဆွေးနွေးခဲ့ကြောင်းနဲ့အဲ့ဒီဆွေးနွေးပွဲမှာမြန်မာနိုင်ငံအတွင်းကလက်တလောအခြေအနေကိုပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကတင်ပြခဲ့ပြီးဖြစ်ကြောင်း AAPP အဖွဲ့ရဲ့ကြေညာချက်မှာပါရှိပါတယ်။မြန်မာနိုင်ငံအတွင်းအာဏာသိမ်းမှုကိုဆန့်ကျင်တာကြောင့်တည်ဆုံရသူတွေနဲ့ဖမ်းဆီးတရားစွဲဆိုပြစ်ဒဏ်ပေးခံရသူတွေစီရင်ကိုဆက်ပြီးတော့ထုတ်ပြန်ကြေညာသွားမှာဖြစ်ကြောင်း AAPP အဖွဲ့ကပြောပါရယ်